စ်တောင်အာရှအာဆီယံအသင်းထူထောင်ခဲ့တဲ့နှစ်50ပြည့်ထိမ့်မှတ်ခန်းနာကိုဒီနေ့အလဲကျဥက္ကဋ္ဌနိုင်ငံဖြစ်တဲ့ဖိလစ်ပိုင်နိုင်ငံမြို့တော်မနီလာမှာမနေ့မနေ့ပိုင်းကကျင်းပခဲ့ပါတယ်။အာဆီယံရဲ့ရွှေထုခန်းနာမှာဖော့ဝင်ဆင်နိုင်ငံရဲ့ခေါင်းဆောင်တီးတီးကဗီဒီယိုတွင်လာပြီးပခဲ့ကြတဲ့အထဲမြန်မာသမ္မတဦးထင်ကျော်ကလည်းအခုလိုပြောကြားခဲ့ပါတယ်
။ပြီးခဲ့တဲ့နှစ်ပေါင်း50ရဲ့အတွေ့အကြုံတွေပေါ်အခြေခံပြီးကျိုးတက်ပြောင်းလဲနေတဲ့ကမ္ဘာအခြေအနေများကြားမှာအာဆီယံဖွဲ့စည်းကိုရှင်းတန်းထက်မြက်တဲ့ဖွဲ့စည်းရေးအဖြစ်ရပ်တည်သွားနိုင်ဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ပါတယ်။အာဆီယံပြည်သူများအားလုံးပြောရှင်ချမ်းမြေ့ကြပါစေ။မင်္ဂလာပါအာဆီယံ
။ပြီးခဲ့တဲ့နိုင်ငံတွင်းကကျင်းပခဲ့တဲ့အာဆီယံနိုင်ငံသားဝင်ကြီးများညီလာခံပြီးဆုံးမဲ့ထိမ့်မှတ်ခန္ဓာဖြစ်ရွှေတုခန္ဓာကိုကျင်းပခဲ့တဲ့အခါခန္ဓာမှုဖြစ်တဲ့ဖိလစ်ပိုင်နိုင်ငံသားဝင်ကြီးအလန်ပီတာကေတန်တို့ကအဖွင့်အမင်းကိုပြောပါတယ်။အာဆီယံအသင်းအနေနဲ့သဘောတူညီမှုရဖို့ညှိနှိုင်းရခက်ခဲပါပေမဲ့နိုင်ငံသားဝင်ကြီးတွေအနေနဲ့အာဆီယံရဲ့အလဲလက်လမ်းစဉ်အကြောင်းထုတ်ဖော်ပြောဆိုရေးခဲ့ကြပြီးနိုင်ငံရဲ့အကျိုးစီးပွားထက်ဒေတာတွင်ကျိုးစီးပွားကိုဦးစားပေးနိုင်ခဲ့တဲ့အကြောင်းထက်သွင်းပြောဆိုခဲ့ပါတယ်။အခမ်းအနားမှာအဓိကမင်းငွန်းပြောကြားခဲ့သူဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေးကလည်းနော်နီပေါင်း50အတွက်အာဆီယံဒေတာတွင်ရှိပြည်သူအားလုံးဖွံ့ဖြိုးတိုးတက်ရေးကိုလှုပ်ဆောင်ဖို့တာဝန်ရှိတဲ့အကြောင်းထက်သွင်းပြောကြားပါတယ်။အာဆီယံတင်းကိုထိုင်းနိုင်ငံဘန်ကောက်မြို့မှာ1969ခုနှစ်ဩဂုတ်လ10ရက်နေ့တုန်းကအင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်နဲ့စင်ကာပူနိုင်ငံတို့ကဘန်ကောက်ကျင်းပစာတမ်းကိုလက်မှတ်ရေးထိုးပြီးထူထောင်ခဲ့ကြတာပါ။လောဆယ်အာဆီယံတင်းမှာဖွဲ့ဝင်ဆင်နိုင်ငံရှိလာနေပြီးအင်ဒိုနီးရှား၊မလေးရှား၊ဖိလစ်ပိုင်၊စင်ကာပူ၊ထိုင်း၊ဘရူနိုင်း၊ကမ္ဘောဒီးယား၊လာအို၊မြန်မာနဲ့ဗီယက်နမ်နိုင်ငံတို့ဖြစ်ကြပါတယ်။